မြို့ပေါ်တိုက်ပွဲတွေပြင်းထန်လာနေစေဖြစ်တဲ့ရခိုင်ဒေသမှာအိုးအိမ်ဆုံးကွာထွက်ပြေးနေရတဲ့ဒေသခံစစ်ပီးဒုက္ခသည်တွေတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေတာပါဒီစစ်ပီးဒုက္ခသည်တွေအတွက်နေရာထိုင်ငယ်ခက်ခဲရှိနေသလိုလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုဇွန်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီနဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေတစ်နေ့တည်းတစ်နေ့ပိုများလာနေပြီးစားဝတ်နေရေးအပြင်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်တွေဟာမကြာခဏဆိုသလိုဘေးကင်းလုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေရတာကြောင့်နေထိုင်ဖို့လည်းခက်ခဲနေကြပါတယ်။ရခိုင်ပြည်နယ်အတွင်းလမ်းပန်းဆက်သွယ်ရေးတွေဖျက်ထောက်ခံထားရတာကြောင့်လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေမရသလိုဒေသတွင်းကူညီပေးနေသူတွေအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်ကိုဖြည့်ပေးဖို့အခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်
ဆောင်းနေရတာတော့မလုံလောက်မှုပြတ်မလုံလောက်မှုကတော့တော်လေးများတယ်လို့ပြောရတယ်ဒီမှာကျွန်တော်လုံးနေတဲ့ပမာဏနဲ့ကျော်လာတဲ့အနေအထားမျိုးမှာလိုအပ်ချက်တွေကတော့အများကြီးရှိနေတယ်ပေါ့နော်။ဆက်ဖို့ကျွန်တော်လုံးနေတာကနေရာရှိနေတယ်လို့အဲ့ဒါ300လောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေအထားမျိုးမှာဆိုတော့စာဝန်ကြီးကလို့ဒါစာဖို့တပ်ဖို့တွေဆိုင်ရိုက်ခါဆိုတဲ့အနေအထားတစ်ခုဆိုတော့မှာကျော်လေးအခက်အခဲရှိနေတယ်ဆိုတော့သဘောမှာရှိတယ်ပေါ့နော
်။လက်ရှိထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေဟာဒေသခံကြေးရွာသားတွေရဲ့ထောက်ပံ့မှုလောက်နဲ့သာစားဝတ်နေရေးဖြည့်ရှင်းနေကြရတယ်လို့ရံပြဲမျိုးနယ်ကစစ်ပီးဒုက္ခသည်တို့ကပြောပါတယ်
ဒီလည်းမရှိဆိုင်မရှိဘူးလည်းမရှိဘူးအကုန်ရှိဘလို့စားရရတယ်ဆိုလို့ရှိရင်ရွာကနေပြီးတော့အလူရှင်နေလာပြီးတော့ကြည့်ရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်ကိစ္စရေတော့မဟုတ်ဘူးပေါ့
စစ်ပီးဒုက္ခသည်တွေအနေနဲ့စားဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာတွေဆေးရုံဆေးကန်းတွေမရှိတာကြောင့်လဲကျန်းမာရေးဆိုင်ရာအခက်အခဲတွေရှိနေပါတယ်ဒါကြောင့်နိုင်ငံတကာအပအဝင်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့အကူအညီတွေလိုအပ်နေတယ်လို့ဒေတာတွင်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတူကပြောပါတယ်
။အဓိကတော့ဒီရခိုင်မရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဆင်ပြင်းပြည်သူလို့ပုံစံမျိုးတွေနဲ့ဆိုတော့ဒီမျိုးမှလိုအပ်ချက်တွေကိုအတက်နေဆိုဆက်ပွင့်ပေးဖို့လိုတာပေါ့နော်။ဒီနိုင်ငံအစဉ်အယူရှင်နောက်တစ်လမ်းကပြောဆင်ပြင်းလဲဆိုတဲ့ပုံစံမျိုးတွေနဲ့ဆိုလို့လည်းအခြေအရအရှိနေပါတယ်အဲအဖွဲ့အစည်းတွေကအများကြီးပေါ်လာဖို့လည်းဒီမျိုးဝါရှိနေတဲ့လိုအခြေအရဆိုလို့အရေးကြီးတော့အနေနဲ့အပိုင်းတွေမရှိနေပါတ
ယ်ရခိုင်မှာဒီကနေ့အထိတိုက်ပွဲတွေကြောင်းနေရစွန့်ခွာထွက်ပြေးနေရသူခံမှန်းကြီးဟာ35,000ကျော်အထိရှိလာနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအရပ်ဖက်အဖွဲ့တွေကခံမှန်းထားကြပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်အပါအဝင်နိုင်ငံအနှံ့မှာနေရစွတ်ခွာရသူအရေးအတွက်ဟာလဲအခုဆိုရင်2,300,000ကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းသွားလာမှုတွေကန့်သတ်ထားတာကြောင့်စားနပ်ရိက္ခာနဲ့အခြေခံပစ္စည်းတွေရှားပါးလာနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။